ရှိမှာခင်ဗျာ RFA ရဲ့အပတ်စဉ်တင်ဆက်နေကြမြမအကြီးသကဝိုင်းဆွေးနွေးပွဲကိုစတင်ပါတော့မယ်ဒီဘက်မှာပါဝင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့ American ပြည်ထောင်စု East West Center မှာအဲ့ပညာရှင်အဖြစ်ခေတ္တရောက်ရှိနေတဲ့စင်ကာပူနိုင်ငံအမျိုးသားတက္ကသိုလ်ကနိုင်ငံရေးသိပ္ပံလက်ထောက်ပမောက္ခဒေါက်တာကျော်ရန်လှိုင်းထိုင်းနိုင်ငံအခြေစိုက်မြမအကြီးလိလာသူဦးအောင်နိုင်ဦးနဲ့ VOA American အသံရဲ့မြမပိုင်းဌာနမှုဦးတန်းလွင်ထွန်းတို့ဖြစ်ပါတယ်အဲကျွန်တော်မင်းစင်ကတော့ RFA Studio ထဲကနေပါဝင်ဆွေးနွေးတော့မှာပါဒီတစ်ပတ်ဆွေးနွေးမယ့်အဓိကအကြောင်းအရာကတော့မြမနိုင်ငံရေးနဲ့မြမအရေးကျွမ်းကျင်သူပညာရှင်များသတင်းမီဒီယာများရဲ့အခန်းကဏ္ဍဘလို့ပဲပုံဆက်ဆက်နေတယ်လဲဆိုတဲ့ကိစ္စပါပဲ2002ခုနှစ်နှောင်းပိုင်းတွေကစလို့ပြပစာနယ်ဇင်းရေဒီယိုတွေမှာမြမအရေးသုံးသက်သူလေ့လာသူကျွမ်းကျင်သူစတဲ့အမည်အမျိုးမျိုးနဲ့နိုင်ငံရေးထင်မြင်ချက်ပေးသူတွေအများအပြားပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီလူတွေကမြမနိုင်ငံရေးနဲ့ပတ်သက်ပြီးတော့တုံးသက်ချက်တွေလုပ်တာဝေဖန်ချက်တွေလုပ်တာအကြံပေးတာဟောကိန်းထုတ်တာတွေကိုပုံမှန်လုပ်နေတာဖတ်ရကြားနေကြရပါတယ်အဲ့ဒီလိုမျိုးတုံးသက်ဝေဖန်မှုတွေအကြံပေးမှုတွေလုပ်တဲ့အခါမှာမတူညီတဲ့အမြင်တွေကိုအမျိုးမျိုးကြားရပါတယ်အဲ့အဲ့ဒီအခါမှာဒါရီယာရောဖြင့်အကျိုးရှိတယ်အကျိုးမရှိဘူးဝေဖန်တန်တွေလည်းစုညံလေးရှိပါတယ်အဲ့ဒါကြောင့်မဲဒီကိစ္စကိုဒီတစ်ပတ်ဆွေးနွေးဖို့ရွေးချယ်ခဲ့ရတာဖြစ်ပါတယ်အဲ့ပထမဦးဆုံးဒီကျွမ်းကျင်သူတွေနဲ့မြမနိုင်ငံအကြောင်းပြောတဲ့အခါမှာဒီကျွမ်းကျင်သူတွေပညာရှင်တွေအများကြီးရှိပေမဲ့ဒါတွေကိုမီဒီယာကစင်တင်ပေးတဲ့အကြောင်းသာကျွမ်းကျင်သူအဆင့်ကနေပြောရေးဆိုခွင့်အဆင့်ရှိသူတွေဖြစ်လာတာလို့ပြောဆိုမှုတွေလည်းရှိပါတယ်မီဒီယာတွေကနေပြီးတော့ဒီလက်သက်တဲ့တွေကိုစင်တင်ပေးတာရှိနေတယ်လို့ဆွဆွဲမှုတွေလည်းကျွန်တော်မကြာခဏကြားရပါတယ်ဒီဝါရင်သတင်းစာဆရာကြီးတူကဆိုလို့ရှိရင်မီဒီယာတွေကနေပြီးတော့ဒီလက်သက်တဲ့တွေကိုစင်တင်ပေးလို့ရှိရင်စာနယ်ဇင်းအဘက်တဲ့တယ်လို့ဆိုပါတယ်အဲ့ဒီတော့ကျွန်တော်ပထမဆုံးမေးချင်တာကပေါ့လေကျွန်တော်တို့မီဒီယာအများစုဟာလက်သင့်တဲ့လူကိုစင်တင်ပေးပြီးတော့စာနယ်ဇင်းအဘက်တင့်နေတယ်မတင့်နေဘူးဆိုတော့ကိုဦးတန်းလင်ထောင်းကစပြီးတော့တုံးသက်ပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမင်းစင်ကျွန်တော်ကရေဒီယိုပတ်သက်တဲ့ဌာနကဆိုတော့ရေဒီယိုနဲ့ပတ်သက်တဲ့ဟာလေကျွန်တော်ပြောချင်တယ်လေဒီရေဒီယိုတွေမှာဒီကျွမ်းကျင်သူတွေဒါမှမဟုတ်ဟိုပြောရေးသုခွင့်ရှိသူတွေစသဖြင့်မိအမျိုးမျိုးနဲ့ပေါ့နော်မှတ်ချက်တွေပေးလာတာတော့ကျွန်တော်တို့အင်တာဗျူးတွေပေးလာတယ်ဆိုတာကတော်ရင်ဆလာရီမှာဆိုလို့ရှိရင်ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေရောပေါ့ဒီရင်ကျေးမှုထုံးစံရဆိုပဲဖြစ်ပေါ့နော်ဒီရေဒီယိုတွေကိုပြောကျင်တဲ့သူပြောရတဲ့သူမှတ်ချက်ပေးနိုင်တဲ့သူဆိုတာတော်ရှားပါတယ်အခုနောက်ပိုင်းမှာတော့တော်တော်လေးများလာတယ်အဲ့တော့အမြင်မျိုးနဲ့ပြောနိုင်တဲ့သူတွေများလာတယ်ဆိုတော့ကျွန်တော်တို့လည်းတော်တော်လေးတော့ဝမ်းသာရပါတယ်ဒါပေမဲ့စစောကကိုမင်းစင်ပြောတဲ့မီဒီယာတွေကနေပြီးတော့လက်သိထိုးပြီးဆင်တင်ပေးတယ်ဆိုရက်အကြောင်းအရာကတော့ဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဟိုမီဒီယာတွေအနေနဲ့လည်းငါတို့အဖြစ်တော့သဘောပေါက်ပါတယ်။အကြောင်းအရာတစ်ခုခုကိုပြောကြမယ်ဆိုရင်အကြောင်းအရာတစ်ခုခုပေါ်လာပြီဆိုလို့ရှိရင်ဒီအကြောင်းအရာကိုဘယ်သူကနိုင်နိုင်ချွတ်ချွတ်လေ့လာထားတယ်လဲ။ဘယ်သူကအသေးစိတ်ပြောနိုင်တယ်လဲ။အဲအဲ့ဒါအပြင်ကိုကျွန်တော်တို့အနေနဲ့ကြည့်ရတဲ့အကြောင်းအရာတွေကရေဒီယိုဆိုတာကအထူးသဖြင့်ပေါ့နော်။ချိန်ကလည်းတော်တော်လေးလှုပ်ပြီးလှုပ်ရတဲ့အခါကျတော့အချိန်တူတူအတွင်းမှာဘယ်သူဟာအထောက်အကူပြောနိုင်တယ်လဲဆိုတော့ဟိုအနေထားတွေပေါ်ဝင်မှုတည်ပြီးတော့ကျွန်တော်တို့အနေနဲ့ဆက်သွယ်ရတယ်။အဲတော့ကျွန်တော်တို့ဒါရဲရဲကြီးပြောနိုင်ပါလေ။မီဒီယာအဘတ်တင်နေဆိုတဲ့ကိစ္စမျိုးကကျွန်တော်တို့ရှင်မှာတော့မရှိပါဘူး
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။အဲတော့မီဒီယာအဘတ်တင်နေဆိုတဲ့ကိစ္စမျိုးဟာရေဒီယိုအများစုမှမတွေ့ရဘူးဆိုလို့ရှိရင်ပေါ့လေ။ဒီမီဒီယာတွေမှာပြောရေးဆိုခွင့်ရနေတဲ့ကျွမ်းကျင်သူတွေပညာရှင်တွေအနေနဲ့ကရောဒီတာဝန်တိတိနဲ့ပြောကြဆိုကြမှတ်ချက်တွေပေးကြသလားဆိုတဲ့ကိစ္စကလည်းဆက်ပြီးတော့စူးစမ်းကြရဖြစ်ပါတယ်။ဒေါက်တာကျော်ရန်လိုင်းခင်ဗျာဒီဒေါက်တာကျော်ရန်လိုင်းဆိုလို့ရှိရင်ဆန်ရှင်လို့ခေါ်တဲ့ဒီနာအဖဆီအစိုးရကိုပြစ်ဒဏ်ခတ်တာကိုမကြိုက်တဲ့လူစန့်ကျင်တဲ့လူနာအဖဆီအစိုးရနဲ့ဒီ engagement လို့ခေါ်တဲ့ပြည်လဲသွင်းမြတ်ရေးကိုထောက်ခံတဲ့လူဆိုပြီးတော့မကြာခဏအဆွဆွဲခံရလေရှိပါတယ်။ဒါတော့ညီမအရေးမှလည်းပညာရှင်တယောက်လည်းဖြစ်တယ်။တခါညီမနိုင်ငံသားတယောက်လည်းဖြစ်တဲ့အခါကျတော့တစ်ဖက်ကလည်းပညာရှင်တယောက်ရဲ့တာဝန်တစ်ဖက်ကလည်းနိုင်ငံရေးရအခဲဆက်တဲ့မြန်မာနိုင်ငံရေးအခြေအနေမှာဒီပညာရှင်တယောက်အနေနဲ့ကြုံရတဲ့အခက်အခဲတာဝန်နဲ့အခက်အခဲကိုကျွန်တော်တို့ဒီနှိုင်းယှဉ်ပြီးတော့သုံးသပ်ပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းစင်ကိုခုနကကိုတန်းလန်တောင်းတဲ့အတိုင်းပေါ့လေကျွန်တော်တို့ဒီအနေနဲ့လည်းဒီမီဒီယာကျွန်တော်တို့ကိုနိုင်ငံရေးထုတ်ဖြစ်ပေါ်မှုတွေနဲ့ပတ်သက်လဲပြောဖို့ဝေဖန်ပေးဖို့ပြောတဲ့အခါမှာလဲဒီကျွန်တော်တို့ကိုရွေးပြီးတဲ့အခါကျမှသူလုတ်ပေးတာတို့ဘာလို့ဒီကကျွန်တော်တို့တခါမှမချုံမှုပါဘူးအဲ့ဒါတော့တခါလေးကြားလို့ရှင်းလို့ရှင်းပြည်တွင်းမှာရှိတဲ့လူတွေကလည်းသူတို့နိုင်ငံရေးအခြေအနေအရသူတို့ယုံကြည်ချက်အရသူတို့မကြိုက်တဲ့လူပါလာလို့ရှင်းရင်ပြောချင်တာမျိုးလည်းဖြစ်နိုင်တယ်လေဒါပေမဲ့ကျွန်တော်တို့အနေနဲ့ကြားတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့ကိုရရှိထားတဲ့ training ရောပါဆိုလို့ရှိရင်ကျွန်တော်တို့က information ပေါ်ပေါ်လေတရင်အချက်လက်ကိုမူတည်ပြီးတော့ပဲကျွန်တော်တို့ကဝေဖန်ပိုင်းခြားမှုလုပ်ပါတယ်ကျွန်တော်ဝေဖန်ပိုင်းခြားတဲ့ဟာရဲ့ကောင်းတာမကောင်းတာ အမှန်နာမမှန်နာဟာကျွန်တော်ရှိတဲ့သတင်းချက်လက်ပေါ်မှာမူတည်တယ်သူရဲ့သတင်းချက်လက်ကမှန်နေဆိုလို့ရှိရင်ကျွန်တော်ရဲ့ဝေဖန်ပိုင်းဆိုင်မှုကလည်းမှန်ပါပေါ့တစ်ချိန်တည်းမှာပဲဟိုလူဆိုတာကကိုယ့်ရဲ့ယုံကြည်မှုနဲ့ပတ်သက်တဲ့ဟာဒီ ideology ပေါ့လေအယူဝါဒနဲ့ပတ်သက်တာတွေကကျွန်တော်တို့ရဲ့ဟိုဝေဖန်ပိုင်းဆိုင်မှုကိုဟောလောမှုတော့ရှိတာပေါ့ကျွန်တော်အနေနဲ့ကအစိုးရဘက်ကပါတယ် movement ဘက်ကပါတယ်ဒီပေါ့လေလှုပ်ရှားမှုဘက်ကပါတယ်ဘာညာဆိုတာတဲ့ကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကျွန်တော်ဒီမိုကရေစီလိုချင်လားဆိုလို့ရှိရင်ကျွန်တော်လည်းလိုချင်တာပဲမြန်မာနိုင်ငံကြီးကိုဒီမိုကရေစီထွန်းကားတဲ့နိုင်ငံတော်ကြီးဖြစ်လာဖို့အတွက်ကျွန်တော်လိုချင်တာပဲဒါပေမဲ့ကျွန်တော်ပညာရှင်တယောက်အနေနဲ့ကျွန်တော်ဝေဖန်ပိုင်းခြားမှုတွေလုပ်ပြီဆိုတဲ့အခါကျတော့ကျွန်တော်ဘာဦးစားပေးပြီးကြည့်လဲဆိုကိုယ့်ရဲ့သတင်းချက်လက်ကိုကြည့်တယ်ဆိုရင်သတင်းချက်လက်ပေါ်မှာရှိမှဘာဖြစ်နိုင်လဲဘလို့ကျိုးတရားမှုတွေရှိနေတယ်ဒါအောင်မူတည်ပြီးတော့ကျွန်တော်တို့ကဝေဖန်ပိုင်းခြားမှုလုပ်တယ်လေလုပ်တဲ့အခါမှာတခါလေကြောင်းလို့ရှိရင်တကယ်ကိုလူအများကသဘောကျတဲ့အော်အကြောင်းအရာအချက်လက်တွေနဲ့ကျွန်တော်တို့ပြောရရင်နေရာခန့်ညီမှုရှိတယ်မှရှိမယ်ကျွန်တော်ကကိုယ့်ဟုတ်ကိုယ်ထင်ပေါ်ကြော်ကြားဖို့အတွက်ကျွန်တော်တို့ဦးစားပေးပြီးမလုပ်နိုင်ဘူးနောက်တစ်ချက်မှလည်းကျွန်တော်ကနိုင်ငံရေးသမားလည်းလုပ်ဖို့ကြိုးစားခုရှိတာမဟုတ်ဘူးဘာဖြစ်နိုင်တယ်လို့ကျွန်တော်ထင်ခါတယ်ကျွန်တော်ရဲ့နားလည်မှုနဲ့ကျွန်တော်တိတဲ့အကြောင်းအရာတွေပေါ်မူတည်ပြီးတော့ကျွန်တော်ဝေဖန်ပိုင်းခြားတာဆိုတော့တစ်ခါလေကြက်လည်းလူတွေစိုက်တာရှိမယ်တစ်ခါလေလည်းလူတွေမစိုက်တာရှိမယ်ဆိုတော့မစိုက်တာနဲ့ကြုံတဲ့အခါမှာတော့ကျွန်တော်ကိုပြောမှာပေါ့နောက်ပြီးအစိုးရနဲ့ပတ်သက်လို့ဆိုတော့လည်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတဲ့အခါကျတစ်ခါလေကြက်ရင်ကျွန်တော်တို့ကအစိုးရကအကောင်းတာလုပ်တာရှင်းလည်းကောင်းတာလို့ပြောမယ်မကောင်းတာရှိတဲ့ဆိုရင်ရှင်းလည်းကျွန်တော်မကောင်းဘူးလို့ပြောတာပဲပြောတဲ့အခါကျတော့လူတွေအနေနဲ့ကသဘာဝတရားကအစိုးရနဲ့ပတ်သက်လို့ရှိရင်ကောင်းတဲ့လုပ်ကိုပြောချင်တာမဟုတ်ဘူးအစိုးရကမကောင်းဘူးလို့ပြောရင်လူကြိုက်တာပဲဒါပေမဲ့ကျွန်တော်ပညာရှင်တယောက်အနေနဲ့ကျွန်တော်ကောင်းတဲ့ဟာကိုမကောင်းဘူးလို့ကျွန်တော်မပြောချင်ဘူးကောင်းရင်ကောင်းတာပြောမယ်မကောင်းတဲ့ဟာဆိုလည်းကျွန်တော်မကောင်းတာပြောတဲ့အခါကျတော့ဒီကောင်းတာပြောတဲ့အပိုင်းကိုမြင်တဲ့လူတွေကတော့ကျွန်တော်အစိုးရနဲ့ပတ်သက်ပြီးတဲ့အခါအစိုးရဘက်ကဝန်ကာကွယ်တဲ့ဘာညာအဲ့လိုပြောတာရှိမှာပေါ့ဒါပေမဲ့ကျွန်တော်ဘယ်သူမှမကာကွယ်ဘူးကျွန်တော်ရနေတဲ့သတင်းချက်လက်ပေါ်မှာမူတည်ပြီးတော့ကျွန်တော်ဝေဖန်ပိုင်းခြားပြရရှိလုံနိုင်တဲ့လုံတင်တာကိုကျွန်တော်လုပ်သွားတယ်အဲတစ်ချိန်တည်းမှာပဲအဲ့ဒီအပေါ်မှာမူတည်ပြီးလူတွေရဲ့ဝေဖန်မှုတော့ကျွန်တော်ခံရမှာပေါ့ဒါကတော့ကျွန်တော်အနေနဲ့ဆမာနိုင်ငံနဲ့ပတ်သက်လို့လေ့လာနေတဲ့ပညာရှင်တယောက်အနေနဲ့အဲ့လိုဝေဖန်မှုတွေခံရမှာဆိုတော့ကျွန်တော်လည်းထင်ထားပြီးသားဖြစ်တယ်လို့သိပြီးတော့လည်းကျွန်တော်ဒါတွေပုံမှန်မူတည်ပြီးတော့ကျွန်တော်ဘယ်လိုထင်ပါလဲဆိုတဲ့ပုံမှာမူတည်ပြီးတော့ကျွန်တော်ဝေဖန်ပိုင်းခြားမှုမလုပ်ဘူး။ဘာဖြစ်တဲ့နဲ့ဆိုတော့ကျွန်တော်တို့ရဲ့အတွေ့အကြုံနဲ့သင်နားလည်မှုတွေတဲ့သတင်းချက်လက်ပုံမှာမူတည်ပြီးတော့လည်းကျွန်တော်လုပ်တယ်လေ။ဒါအဲ့ဒါဆိုတော့အမျိုးမျိုးရှိမှာပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။ဟိုသတင်းချက်လက်ပုံမှာမူတည်ပြီးတော့လုပ်တဲ့နေရာမှာလည်းပေါ့လေဒီသတင်းချက်လက်ကိုကျွန်တော်တို့ဘယ်ကရတယ်လဲ။သတင်းချက်လက်တွေကိုဘယ်လောက်ထိပြည့်ပြည့်စုံစုံနဲ့ရရှိနိုင်တယ်လဲ။ဒီသတင်းချက်လက်တွေကတောင်းဆုံဘက်ဆုံဖြစ်မှုကလည်းအရေးကြီးတယ်လို့ထင်ပါတယ်။ဒါကြောင့်မို့ပေါ့လေတချို့ဒီပြည်ရင်းမှာရှိတဲ့အတိုက်ခံတွေကရောဟလာပြည်ပမှာရှိတဲ့အတိုက်ခံတွေကပြောတာကတော့ဒီကျွမ်းကျင်သူတို့ချို့ဟာပညာရှင်တို့ချို့ဟာသူတို့ကအဝေးကြီးကနေပြီးတော့အဝေးမြင့်အဝေးကြီးနဲ့ဟိုဝေဖန်ကြတယ်ဟလာတုံးတက်ကြတယ်အနည်းမြင့်အနည်းကြီးနဲ့မတုံးတက်ကြဘူးလို့ကျွန်တော်ပြောတာလည်းရှိပါတယ်။ဒါကတော့ကိစ္စတစ်ခုပေါ့လေတစ်ဖက်ကကျွန်တော်ထပ်ပြီးတော့မေးချင်တာတစ်ခုကတော့ဥအောင်နိုင်ကိုမေးချင်တာပါ။ဥအောင်နိုင်ကဆိုလို့ရှိရင်ဒီကျွန်တော်တို့အတိုက်ခံလှုပ်ရှားမှုတွေမှာတော်တော်လေးကိုထက်ထဲဝင်ပါဝင်ခဲ့ပြီးလူဖြစ်ပါတယ်။ ABSCF လို့ခေါ်တဲ့တောင်းတာတက်မတော်မှာဒီနိုင်ငံသားရေးဌာနရဲ့အဓိကတော်ရေးဆိုခွင့်ရှိသူလည်းဖြစ်ခဲ့ပြီးပါတယ်။အဲ့တော့ကဥအောင်နိုင်ကအခုဆိုရင်တော့ဟလာလွတ်လပ်ပြီးတော့ဘယ်အဖွဲ့အစည်းတွေမှာပတ်သက်ဖဲနေလားလေ့လာသူတယောက်အနေနဲ့ရပ်တည်နေတာပါ။ဒီလိုလိလသူတယောက်ဖြစ်နေရတိခဲ့တဲ့အချိန်ကစပြီးတော့ဒီဥပဒေကလွတ်လွတ်လပ်ပြောခဲ့ဆိုခဲ့တယ်လာကို့အမြင်တွေကိုထုတ်ဖော်ခဲ့တယ်အချို့အမြင်တွေကဆိုအင်တာမအငင်းပွားစရာတွေလည်းဖြစ်ခဲ့ပါတယ်ဥပမာဆိုတော့ဒီမြန်မာနိုင်ငံမှာ dialogue ရင်ကျမှုမရှိဘူးလို့ဥပဒေနိုင်ငံပြောလိုက်တာမျိုးဆိုရင်အငင်းပွားစရာဆွေးနွေးစရာတွေငင်းခုန်စရာတွေဖြစ်ခဲ့ရပါတယ်ဒီတော့ကဒီနှုတ်ရှားမှုတွေမှာပါခဲ့တဲ့လူတယောက်ကနေပြီးတော့ဒီလိုမျိုးပေါ့လေအကဲဆက်တဲ့ကိစ္စမျိုးတွေကိုဝေဖန်ပိုင်းခြားရခါမှာတေချာတာကတော့အင်တာမကိုဟလာပြင်းထန်တဲ့တုံ့ပြန်မှုတွေကျန်လန်ဝေဖန်မှုတွေခံခဲ့ရမှာအမှန်ပါပဲဒီတော့ဥအောင်နိုင်ဦးအနေနဲ့ပေါ့လေလေးလာသူတယောက်အနေနဲ့ကောငကိုတော့ကလှုပ်ရှားမှုတွေမှာထဲထဲဝင်ပါဝင်ခဲ့သူတူအနေနဲ့ကောပေါ့လေကိုယ့်ရဲ့တာဝန်ကိုဟလာဘယ်လိုများသတ်မှတ်ပြီးတော့ပြောဆိုအသုံးသတ်နေတာရှိပါလဲ
ကျွန်တော်ပြောချင်တာကတော့နံပါတ်1တစ်ချက်ကတော့ကျွန်တော်နိုင်ငံမှာဟလာဒီမိုကရေစီကိစ္စတွေပြောနေကြတယ်ဒီမိုကရေစီပြောနေကြတဲ့အတွက်ဟလာဘယ်သူပဲဖြစ်ဖြစ်အကြောင်းအရာတစ်ခုကိုအဲတစုံတရာနားလည်မယ်တစုံတရာသိမယ်ဒါတွေကိုလေလေပတ်ပတ်ပြောပြနိုင်မယ်ဆိုလို့ရှိရင်တော့ဒါဘယ်သူမှဆိုပြောခွင့်ရှိတာပဲမီဒီယာကနေပြီးတော့ဘယ်သူကိုမေးမယ်ဘယ်သူကိုမမေးဘူးဆိုတာဒါမီဒီယာရဲ့အပိုင်းပဲဖြစ်တယ်မီဒီယာကနေပြီးတော့မေးမှဒါကျွန်တော်တို့ကနေပြီးတော့အဖြေရတဲ့အပိုင်းဖြစ်တယ်နောက်တစ်ခုကတော့အခြေခံကျွန်တော်တို့ဒီနိုင်ငံရေးမှာပြောကြဆိုကြရတဲ့ဆိုတော့ဝေဖန်မာတွေတစ်ခါတစ်ခါမှကျွန်တော်တို့အနေနဲ့လည်းဒီနိုင်ငံရေးလောကတွေကနေပြီးတော့လာတဲ့သူတွေဖြစ်တဲ့အတွက်ဟလာအဆုံးထွက်သွားတာတွေစိတ်လက်မှန်ပါပြောလိုက်တာတွေလည်းဒါရှိနေမှာပဲခင်ဗျအဓိကပြောချင်တဲ့ချက်ကတော့ကျွန်တော်လည်းဟိုတုန်းကတော့ဒီလိုနိုင်ငံကြီးဖွဲ့စည်းတွေမှာထဲထဲဝင်ပါခဲ့တယ်နိုင်ငံကြီးဖွဲ့စည်းတွေအကြောင်းကိုနားလည်ခဲ့တယ်ဟလာကြည့်ခဲ့တယ်ဒါပေမဲ့ဟလာကျွန်တော်တို့အခုအချိန်မှာတော့ဒီနိုင်ငံကြီးအဖွဲ့အစည်းတော်တော်များများနဲ့ဒီကျွန်တော်နဲ့ဆိုပါတော့နော်က ကျွန်တော်နိုင်ငံမှာရှိတဲ့ပြည်ပခါကိုမြင်တဲ့အမြင်ကမတူကြတော့ဘူးခင်ဗျကျွန်တော်တို့မှာကမြန်မာပြည်နိုင်ငံရေးကိစ္စတစ်ခုအတွက်ရည်တည်ချက်မရှိတော့ဘူးခင်ဗျဒီမိုကရေစီပဲကျွန်တော်တို့လိုချင်တယ်1990ပြည်နှစ်ရွေးကောက်ပွဲကိုလည်းဒါကျွန်တော်တို့ကောင်းရင်ကောင်းနဲ့ပြောမယ်မကောင်းရင်မကောင်းပြောမယ်ပြဿနာရှိရင်လည်းရှိတယ်ပြောမယ်ဥပမာဆိုတော့ NLD နေနဲ့ကပတ်ကလမ်ကလုံခြုံရေးကောင်စီကိုပိစာမှာထောက်ခံလိုက်တဲ့ကိစ္စဟာလေကောင်းတယ်ဆိုရင်ကောင်းတယ်လို့ပြောမယ်မကောင်းဆိုရင်ကျွန်တော်တို့မကောင်းပြောမှာပဲကျွန်တော်တို့နဲ့ကျွန်တော်တို့နားလေတလောက်ကျွန်တော်တို့တတ်မှတ်တည်တာလောက်ကျွန်တော်တို့တင်ကြားခဲ့ရတလောက်ကိုကျွန်တော်တို့ပြောကြမှာပဲလေအဲ့တော့ဒီလိုဟာမျိုးကတော့ပြဿနာရှိတယ်ကိုယ်တိုင်မဲ့ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးအင်အားစုအများစုဟာပြဿနာတွေကို black and white ပေါ့နော်ဟိုဘက်ဒီဘက်တိတိကျကျကြီးမြင်နေတယ်တိတိကျကျကြီးဟလာခွဲနေတယ်ဆေးဆိုးရကလည်းအတိုက်ခံဆိုရင်ဘာမှလုံးဝမကောင်းဘူးအပြက်ကိုချိန်မုံးမယ်ဆိုတဲ့ပုံစံမျိုးရှိသလိုဆေးဆိုးရလုံးတမျှမှန်တမျှကိုလည်းအတိုက်ခံတွေကနေပြီးတော့ဟိုလုံးဝလက်မကြည့်ချင်ဘူးမြို့သားညီလာခံဆိုရင်အထောက်ခံကြနဲ့ဆိုပြီးတော့ပြောကြတာရှိတယ်ဒါပေမဲ့တကယ်တမ်းပြန်ကြည့်လို့ရှိရင်ဒီပြိပခတွေဟာအဲ့ဒီလိုအဖြူမဲမဟုတ်ဘူးခင်ဗျာကြားထဲမှာညူရောင်တန်းနေမယ်အညီရောင်လေးတန်းနေမယ်ဖြည့်ရှင်းလို့ရတာလေးတွေရှိမယ်ကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့ကပြောကြဆိုကြတယ်လို့ကျွန်တော်နားလည်တယ်ခင်ဗျာအတက်နိုင်ဆုံးတက်မလိုက်ပဲနဲ့ဘယ်လိုပြဿနာလေးကြီးလဲမလဲဆိုပြီးတော့အကြံပေးတဲ့သဘောမျိုးပဲခင်ဗျာဒါပေမဲ့လည်းကျွန်တော်တို့တိထားပုံမှတ်ထားပုံပြိပခကိုနားလည်ပုံတွေမတူကြတဲ့အခါမှာခုနလိုကျွန်တော်တို့ကိုဟလာဝေဖန်မယ်ပြောဆိုမယ်ကျွန်တော်တို့ပြောတဲ့စကားတွေဟာဟလာအကျယ်ကျယ်မငြိမ့်ွယ်ဖြစ်မယ်ဆိုတာတွေကတော့ဒါဟာသိစမ်းတဲ့အစ္စမျိုးမဟုတ်ပါဘူးဒီဟာမျိုးကလည်းတကယ်တမ်းပြောရရင်ဒီမိုကရေစီစနစ်တစ်ခုမှဘာမှစမ်းတဲ့ကိစ္စမဟုတ်ဘူးဒီမိုကရေစီစနစ်တစ်ခုအတွက်လိုအပ်တဲ့ပြိစာတစ်ခုလည်းဖြစ်နေတဲ့အတွက်အဲ့လိုဝေဖန်မှုတွေကတော့ဆက်ပြီးတော့ရှိလဲရှိနေတဲ့ကြည့်လဲရှိရမယ်အနေထားပဲလို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ပါဦးအောင်နိုင်ဦးကြီးဒီနိုင်ငံရေးသမားတွေအနေနဲ့ပေါ့လေနိုင်ငံရေးသမားနိုင်ငံရေးလှုပ်ရှားသူတွေကတော့ဒီနိုင်ငံရေးအရာဒီလူဝက်ချက်အရာနိုင်ငံရေးပါတီအဖွဲ့အစည်းတွေရဲ့ line တိုင်းပဲပြောတာပေါ့လေဒီကျွန်တော်တို့ဒီကျွမ်းကျင်သူများလေးလာသူများအနေနဲ့ကတော့သူတို့ရရှိတဲ့အချက်အလက်ပေါ်မှာမူတည်ပြီးတော့တောင်းကြရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဒီမီဒီယာတွေမှာလည်းအလားတူဒီဝေဖန်မှုတွေကိုယူဆရလေးရှိပါတယ်။သူတို့ပြင်ကျွန်တော်တို့မီဒီယာတွေကလည်းအဖွဲ့အဖွဲ့အုပ်စုတစုစုဘက်ကလိုက်ပြီးတော့ဟလာဝါဒဖြန့်ပေးလို့မရပါဘူး။ဟလာကျွန်တော်တို့လှုပ်ရမယ့်ကိစ္စကပြည်သူတွေကြားထဲမှာဟလာသူတို့နဲ့ဆိုင်တဲ့ကိစ္စတွေမှာသတင်းအချက်အလက်တွေပို့ပြီးပြည်စုံရှိရမယ်။မတူတဲ့အမြင်တွေကိုလည်းပို့ပြီးတော့တီးခွင့်ရှိရမယ်။ဒီပေါ်မှာမူတည်ပြီးတော့မှဆွေးနွေးမှုတွေလုပ်ရမယ်။အဲ့တော့မှလူတွေကဒီမျက်စိပွင့်နားပွင့်ဖြစ်ပြီးတော့ဒီအမြင်ကြကြနဲ့ဆုံးဖြတ်ချက်ချနိုင်အောင်ကျွန်တော်တို့မီဒီယာတွေကကူညီရမယ်လို့ဒါမီဒီယာတွေရဲ့အဓိကတာဝန်ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်မီဒီယာတွေအနေနဲ့ကလည်းညှတာအောင်လုပ်ရတယ်ဆိုရှိပါတယ်အမြင်တစ်ခုသဘောထားတစ်ခုကိုဖော်ပြအောင်လည်းမရဘဲနဲ့အဲ့ဒီအမြင်နဲ့မတူကွဲလဲတဲ့အမြင်ကိုလည်းဖော်ပြပေးဖို့တာဝန်ရှိပါတယ်အဲ့လိုလုပ်တဲ့အခါမှာစာနယ်ဇင်းမီဒီယာသမားတွေကကျွန်တော်တို့မေးခွန်းတွေမေးတယ်ဟလာအတိုက်ခံတွေကိုလည်းမေးတယ်ကြွညင်သူတွေကိုလည်းမေးတယ်မေးတဲ့အခါမှာကျွန်တော်တို့ကဒီ devil's advocate ပေါ့လေကျွန်တော်တို့ယုံနာမယုံနာခဏထားဒီလိုမေးခွန်းမျိုးမေးလိုက်ခြင်းအပြင်ဆိုတော့အတိုက်ခံတွေကနေပြီးတော့လူသားချင်းစာနာမှုနဲ့ပတ်သက်ပြီးတခုပြောတယ်ကျွန်တော်တို့ကဒါကိုတခါဟလာဒါမဖြစ်နိုင်ဘူးလားဒါမဟုတ်ဘူးလားလို့ကျွန်တော်တို့ဟလာစန့်ကျင်ဘက်ပေါ့ဗျာဟလာမေးခွန်းမျိုးမေးလိုက်တယ်ဆိုရင်တချို့ကလည်းဒါကတော့ဖြင့်နာအဖဆေဆိုတာတိုက်ပြောနေတာပဲဟလာ engagementလိုလာတဲ့လူတွေအကြိုက်ပြောနေတာပဲဆိုပြီးတော့စာနယ်ဇင်းသမားတွေမေးတဲ့မေးခွန်းတွေကိုပြန်လည်ပြီးတော့လာတုံ့ပြန်ဆွဆွဲလေးရှိပါတယ်ဆိုတော့ဦးတောင်းလင်ထုံးအနေနဲ့ပေါ့လေဒီ devil's advocate ပေါ့လေလာကိုယုံနာမယုံနာအပထားအမြင်ကျဲတဲ့မျက်စိပွင့်နားပွင့်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လာအောင်လို့မေးခွန်းမေးတဲ့ကိစ္စတွေမှာနားမလည်လို့ပေါ့လေအတန်ပြန်ဝေဖန်ခံရတယ်ကြုံခဲ့ဦးမှာပါဒါနဲ့ပတ်သက်ပြီးတော့ပေါ့လေဦးတောင်းလင်ထုံးဗမာမှတ်ချက်ပေးကြပါသေးလေ
ဒီကတော့ဒီကျွမ်းကျင်သူတွေဒါမှမဟုတ်ကျွန်တော်တို့ရေဒီယိုတွေမှာမှတ်ချက်ပေးနေတဲ့လူပုဂ္ဂိုလ်တူချင်းစီအနေနဲ့ရောကျွန်တော်တို့မီဒီယာတွေအနေနဲ့ရောအကူအညီချက်တစ်ခုကတော့ဗာလဲဆိုတော့ credibility နဲ့ reputation ပေါ့နော်အဲ့ဒါကတော့ဟိုအလူအများရဲ့ယုံကြည်ကိုးစားမှုနဲ့ကိုယ့်ရဲ့ဂုဏ်သိက္ခာပေါ့နော်ဟိုလူတူတယောက်ချင်းစီဒီကျွမ်းကျင်သူတွေအနေနဲ့ဆိုလို့ရှိရင်သူတို့ကတူတယောက်ချင်းစီဆိုတော့သူတို့ရဲ့ယုံကြည်တာသူတို့လေ့လာထားတဲ့အကြောင်းအရာကိုသူတို့အနေနဲ့စေတနာတန်တန်နဲ့ကိုယုံကြည်တာကိုပြောရကြတဲ့လူတွေဖြစ်ပါတယ်။အဲဒီခါကျလို့ရှိရင်အဲ့လိုစေတနာတန်တန်နဲ့ကိုယုံကြည်တာကိုပြောရတဲ့လူတွေရှိလာတာကိုကျွန်တော်တို့မီဒီယာကလည်းလေးစားပါတယ်ချိုးဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာကျတော့လည်းကျွန်တော်တို့မီဒီယာလောကမှာလုံနေတဲ့လူတွေကျွန်တော်တို့ကိုယ်တိုင်မှာလည်းယုံကြည်မှုတွေရှိပါတယ်။ဒါပေမဲ့ဒီယုံကြည်မှုတွေဟာကျွန်တော်တို့တူတူတယောက်ချင်းရဲ့ယုံကြည်မှုဆိုတော့ဒီယုံကြည်မှုကိုကျွန်တော်တို့သတင်းစာရဲ့အစင်းတွေမှာတင်ပြတဲ့အခါကျတော့ကျွန်တော်တို့လည်းလေးပြီးချိန်ထားရတော့မှာပါလေ။ဒါပေမဲ့တစ်ဖက်မှာကျတော့လည်းဟိုအကြောင်းအရာတစ်ခုကိုကျွန်တော်တို့မှတ်ချက်တွေတောင်းနေဒါမှမဟုတ်လို့ရှိရင်လည်းဝေဖန်မှုတွေဟိုပြခိုင်းနေတယ်။ကျန်တဲ့ကျွမ်းကျင်သူတွေနဲ့စကားပြောတဲ့အခါကျတော့ဒီလူတွေရဲ့ပြောစကားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့စက်ကစဉ်းစားမှာက ီလူတွေဟာသူတို့ယုံကြည်တဲ့အကြောင်းအရာကိုစည်စနာတန်တန်နဲ့ပြောနေတယ်ပဲထားပါတော့ဆက်ပါလေသူနဲ့မတူညီတဲ့အမြင်တွေရှိနေနိုင်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ဘောပေါက်ထားရတယ်ဘောပေါက်ထားရတဲ့အတွက်ကြောင့်မလို့ဒီအမြင်တွေအားလုံးကိုကုစားပြုပြီးတော့သင်စားဆိုင်အောင်ကျွန်တော်တို့ကြိုးစားရတာပဲအဲ့လိုမှကျွန်တော်တို့အနေနဲ့မတင်ပြနိုင်ဘူးဆိုလို့ရှိရင်တော့ဒါကျွန်တော်တို့ရဲ့ဟိုမီဒီယာလောကရဲ့ failure ပေါ့နော်အဲ့ခါကျတော့မှကျွန်တော်တို့အနေနဲ့ပိုပြီးကြီးကျယ်တဲ့စွပ်စွဲမှုနဲ့ခံရနိုင်တယ်ဆက်လိုက်တယ်အသားပေးတယ်၊ဆောင်းပေးတယ်၊ platform ပေးတယ်ပေါ့နော်။အဲ့ဒီခါကျတော့ဒီဆွဲချက်မျိုးကကျွန်တော်တို့အတွက်ပို့ပြီးတော့ဆိုးရတဲ့ဆွဲချက်ဖြစ်တယ်လေ။အဲ့တော့ဒီဟာတွေကိုကျွန်တော်တို့အနေနဲ့ဖြစ်မခံရအောင်ဆိုလို့ရှိရင်အဓိကအချင်းတော့ကျွန်တော်တို့အနေနဲ့ကတော့ challenging question ပေါ့။စိန်ခေါ်တဲ့မေးခွန်းတွေမေးပြရပါတယ်။စိန်ခေါ်တဲ့အကြောင်းအရာတွေဥပမာအချင်းကျွန်တော်အနေနဲ့မဆွေးရတိုက်ခံတယောက်ကိုကျွန်တော်စကားပြောနေပြီဆိုလို့ရှိရင်ဒီဆွေးရတိုက်ခံကြီးကကျွန်တော်ကြားမယ်သူ့ရဲ့ဟိုစေတနာတတ်တဲ့အမြင်ပဲဖြစ်ဖြစ်ပေါ့နော်။ကျွန်တော်ကြားမှာပဲ။ဒါပေမဲ့လည်းသူပြောတဲ့အကြောင်းအရာတွေနေပတ်တယ်လို့တချို့မိငွန်းထုတ်ပြလေးတွေပေါ်လာတဲ့အခါဆိုလို့ရှိရင်ကျွန်တော်တွေနဲ့အများအတွက်ကျွန်တော်မတူညီတဲ့အမြင်တွေကိုကိုးစားပြုကျွန်တော်မိငွန်းထုတ်ပြရပါပဲ။ဥပမာအားဖြင့်ကြားကျွန်တော်တို့အနေနဲ့ဟိုလုံးကဆိုလို့ရှိရင်အတိုက်ခံဘက်ကစစ်တပ်ကဂျွာရီကိုမိရှို့သွားတယ်ဆိုတဲ့သတင်းမျိုးပေါ့နော်။အဲဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟာဟုတ်ရဲ့လားဒီနေရာမှာရှို့တာလဲဆိုတာမျိုးအတိအကျဟိုကျွန်တော်တို့အနေနဲ့မေးရကြောရရှိတယ်။အဲ့ခါကြလို့ရှိရင်ရင်တော့ဆိုလို့ရှိရင်ဟာခင်ဗျားလည်းဒီလိုမိရှို့ရဲဆိုတာအမြဲတမ်းဖြစ်နေရပဲကျွန်တော်အနေနဲ့ခင်ဗျားကိုဘယ်လောက်ထိသက်သေကြဖို့လိုဦးမှာလဲဆိုတာမျိုးဟိုပြန်ပြီးတော့ပူပြောတာမျိုးကျွန်တော်ကြားခဲ့ရဘူးလေဒါမဲ့ဒါမျိုးအခုနေတော့ပါလေ
ဟုတ်ကဲ့ခင်ဗျာဒီမီဒီယာတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ပေါ့လေပညာရှင်တွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဟလာတခုကျွန်တော်မကြာခဏကြားတာဒီလူတွေဟာဘောင်ကျော်တယ်ဟလာမီဒီယာအခန်းကဏ္ဍပညာရှင်အခန်းကဏ္ဍထဲမှာနေတာမဟုတ်ဖဲနဲ့သူတို့ကတော့ဖြင့်ဒီနိုင်ငံရေးအာနာကိစ္စတွေနိုင်ငံရေးရပွဲစားလုပ်တဲ့ကိစ္စတွေဟုတ်လားဒီလိုကိစ္စတွေမှာဆွတ်ဖက်လာတယ်လို့ဒီနိုင်ငံရေးလှုပ်ရှားသူတွေကပြောကြတာရှိပါတယ်ဒီနေရာမှာကျွန်တော်မေးချင်တာကဒေါက်တာကျောင်းရိုင်းဆိုလို့ရှိရင်ပေါ့လေပြီးခဲ့တဲ့ဩဂုတ်လမှာဒီစင်ကာပူနိုင်ငံမှာတကယ်ညီမအရေးပညာရှင်တွေရဲ့ညီလာခံချင်းတစ်ခုကိုအဓိကကမကထလုပ်ပြီးတော့ဆောင်ရွက်ခဲ့သူဖြစ်ပါတယ်ဒီတော့ကဒီညီလာခံနဲ့ပတ်သက်ပြီးတဲ့အခါမှာလည်းကျွန်တော်ကြားရတာကညီလာခံမလုပ်ခင်မှာကောလုပ်ပြီးတဲ့ကာလမှာကောကျွန်တော်မကြာခဏကြားရတာကဒီဒေါက်တာကျောင်းရိုင်းဟာဒီလိုမျိုးပညာရှင်ညီလာခံခေါ်ပြီးတော့အုပ်စုဖွဲ့တယ်ဒေါက်တာကျော်ရင်လိုင်းဟာဒီလိုမျိုးပညာရှင်ညီလာခံခေါ်ပြီးတော့တတိယအင်အားစုကိုဖော်ဆောင်တယ်တဘောကတော့အတိုက်ခံလည်းမကောင်းဘူးအစိုးရလည်းမကောင်းဘူးငါတို့ပဲကောင်းတယ်ဆိုတော့တတိယအင်အားစုကိုဖော်တယ်နိုင်ငံရေးအဂျင်ဒါလို့ခေါ်တယ်နိုင်ငံရေးအကြံစီတွေနဲ့စီမံတယ်ဆိုပြီးတော့ဝေဖန်တယ်ကျွန်တော်တို့ကြားရပါတယ်ဒါဟာနားလည်မှုလို့လည်းဖြစ်နိုင်ပါတယ်တကယ်လည်းဖြစ်နိုင်ပါတယ်အဲ့တော့ဒီလိုကိစ္စမျိုးတွေနဲ့ကြုံရတဲ့အခါမှာဒေါက်တာကျော်ရင်လိုင်းဘယ်လိုများသုံးသပ်မိပါလဲ
โอเคကျွန်တော်အဲ့မိခေါ်စပြန်နားလည်မှုလွဲတာလို့ကျွန်တော်စပြောပြီးဖြစ်ပြရစေ။ဘာလို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံကလူတွေအနေနဲ့အသိမသိတဲ့ချက်ကပါလဲဆိုတော့မြန်မာ Studies ဒီ Conference နဲ့ပတ်သက်လို့ကကျွန်တော်နှစ်နှစ်ကိုတစ်ချိန်မြန်မာ Studies Group ဆိုတာကနေလုပ်ပါတယ်။ဒီမှာသာလေ့လာတဲ့အဖွဲ့တွေပေါ့။အဲ့ဒါက Association for Asian Studies ဆိုတာအမေရိကန်မှာအဖွဲ့တစ်ခုရှိပါတယ်။ဒါအာရှနဲ့ပတ်သက်လို့လေ့လာပြီးဖွဲ့ထားတဲ့အဖွဲ့။ကျွန်တော်မြန်မာ Studies Group ကလည်းအဲ့ဒီအဖွဲ့ရဲ့အပိုင်းတစ်ခုပါ။ဒီနှစ်မှာကျွန်တော်တို့ကစင်ကာပူမှာလုပ်ခဲ့တယ်။တနည်းနဲ့တနည်းသူရဲ့ conference ရဲ့ theme တစ်ခုရှိတယ်။အဲဒီ theme ပေါ်မှာ motive ပြီးတဲ့အခါကျတော့ကျွန်တော်တို့ကအစီအစဉ်မှာဘယ်သူတွေကိုဖိတ်တင်လဲဆိုတာဆုံးဖြတ်တယ်။ဒီနေ့မှာကျွန်တော်စင်ကာပူမှာလုပ်တယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံလူတွေအများဆုံးဆုံးဖိတ်မယ်လို့ကျွန်တော်တို့ကဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်ရဲ့ theme နဲ့ဟိုဒီမှာရှိတဲ့လူတွေကဘယ်သူတွေပါလုပ်နိုင်မလဲဆိုတာကိုကြည့်လိုက်တယ်။ကြည့်လိုက်ပြီးတော့ကျွန်တော်ကအဲဒီပေါ်မှာ motive ပြီးတဲ့အခါကျတော့ဟိုလူတွေရဲ့ reputation မှာ motive ပြီးကျွန်တော်ကဖိတ်လိုက်တာပဲ။ဥပမာဆရာကျွန်တော်တို့ကကျွန်မရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းပြောချင်တယ်ဆိုတော့ဆရာမကြီးဒေါက်တာဒေါ်မင်းမြင့်ခင်ကိုဖိတ်လိုက်တယ်။ဆိုတော့ဒေါ်မင်းမြင့်ခင်ကကျွန်တော်သိမှမသိပဲ။ဟောသူ့ရဲ့ reputation ရသူအများကြီးလောက်ခဲ့တဲ့ဆိုတော့ကြားထားတဲ့သူ့ရဲ့စာရင်းတွေကိုဖတ်ဖူးရတယ်ပတ်သက်ပြီးဖိတ်လိုက်တယ်။ဟာဒီနဲ့ပတ်သက်လို့ကျွန်တော်ဆရာဖင်မြင့်နဲ့ဆရာချော်ဒေါ်မင်းကိုဖိတ်တယ်။သူတို့ကလည်းကျွန်တော်ဒီမှမမြင်နေပဲ။ဒါပေမဲ့ကျွန်တော်ယူလိုက်တာကတော့သူတို့စာရင်းနဲ့ပတ်သက်လို့ကျွန်တော်ဖတ်ဖူးတယ်လေ။ဖတ်ဖူးတဲ့အခါကျတော့သူတို့ဆိုလို့ရှိရင်ဒီမှာဒီနဲ့ပတ်သက်လို့ကျောင်းနဲ့ဆုံနိုင်မယ်ဆိုတာကို motive ပြီးတော့ကျွန်တော်တို့ယူလိုက်တာကျွန်တော်တို့မှဘာနိုင်ငံရေးဟိုဘယ်လိုကမဲ့ agenda ပေါ့မရှိပါဘူး။နောက်ပြီးတဲ့ခါကျတော့လာကြတဲ့ခါမှလည်းကျွန်တော်တို့ကဗမာပြည်တွင်းကလာကြတယ်။လာတဲ့ခါမှကျွန်တော်တို့မြန်မာ service conference ဆိုတာမြန်မာစာနဲ့မြန်မာအရေးနဲ့ပတ်သက်လို့ရှိရင်စိတ်ဝင်စားတဲ့လူတွေအားလုံးကိုဖိတ်တာဆိုတော့သူကလည်းအစရင်သိတဲ့လူပါခြင်းပါမယ်မသိတဲ့လူလည်းပါမယ်။နောက်ပြီးတော့ conference ဆိုလာတဲ့လူတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ကဘာမှအုပ်စုဖွဲ့ပြီးကြောစရာမှလိုတာမှမဟုတ်တာဘူး။ဒါပေမဲ့အကြောင်းအရာပါလဲဆိုတဲ့အခါကျွန်တော်က sanction နဲ့ပတ်သက်ပြီးတဲ့အခါဝေဖန်ခဲ့တာတွေလောက်ခဲ့တယ်ရေးခဲ့တာတွေရှိတဲ့အခါကျတော့ဇာဝမူတည်ပြီးတဲ့အခါကျတော့ကျွန်တော်ကိုအစိုးရဘက်တော်တာပါညာဆိုပြီးထင်ပြီးတဲ့အခါမှာဟောဒါဒီသူတို့ကဒါမျိုးလောက်တာပဲနေမှာပဲဆိုပြီးတဲ့အခါကျတော့ဟောလောက်ကြတာလေလောက်တဲ့အခါကျတော့အချင်းကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်လို့ဒီဟာကတခုဆက်ဆိုင်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုမှာကကျောင်းတစ်ယောက်ကယုံကြည်စိတ်ချမှုကအရင်နည်းကြတယ် အကြောင်းကြားတော်တော်များများလည်း rumor site ပေါ်ကိုမူတည်ပြီးတော့ကျွန်တော်တို့အလုပ်လုပ်ကြတယ်။လုပ်ကြတဲ့အခါကျတော့ rumor site တစ်ခုကြားရင်ဟုတ်ချင်ဟုတ်နေမှာပဲဆိုတော့ဟိုအယူဝါဒကရှိနေတယ်။အဲ့တော့ကျွန်တော်ခုနကကိုယ်ခမင်းစင်ပြောထားတဲ့အကြောင်းတစ်ခုကိုကျွန်တော်ပြန်ပြီးတော့နည်းနည်းပြောချင်ပါတယ်။အဲ့ဒါကဘာလဲဆိုတဲ့အခါကျတော့ပညာရှင်တွေနဲ့ပြောတဲ့အခါမှာဒီနေ့ကလူတွေပြောတာအဝေးမြင့်အနည်းငယ်ဆိုတာနဲ့ပတ်သက်လို့အဲ့ဒီဝေဖန်ချက်ကမှန်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့လေးလာပိုင်းခြားတဲ့လူတွေကအရင်နဲ့တယ်1980 90တင်းလောက်ဆိုလက်ချိုးရီလို့ရတယ်အခုနောက်ပိုင်းမှာလည်းတကယ်ကြီးလိုက်လို့ရှိလို့ရှင်မြန်မာနိုင်ငံလေးလာမှုနဲ့ပတ်သက်လို့ရှင်မြန်မာတွေများလာတယ်ဆိုတာဒီ90ခုနဲ့နောက်ပိုင်းလောက်မှများလာတယ်နိုင်ငံသားအများစုကအပြင်ကနေကြည့်တယ်ကြည့်ပြီးတဲ့အခါမှာအဝေးငင်တယ်ပဲပြောတယ်ဆိုတာလည်းမှန်ပါတယ်ဒါရီအဲ့ဒီအားနဲ့တက်တယ်အများကြီးရှိတယ်ဆိုတာမှန်တယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ဆိုလို့ရှင်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှင်ကိုအပြင်ကနေကျန်းရတာနဲ့ဆက်သက်လောက်နေတယ်ကျွန်တော်တို့လျှောက်ကြတာမျိုးကျွန်တော်တို့မလုပ်နိုင်အောင်ကြိုးစားတယ်ကျွန်တော်ပမာဏနိုင်ငံကိုကျွန်တော်စင်ကာပူမှာကျွန်တော်နေတာဆိုတော့ကျွန်တော်မြန်မာနိုင်ငံကိုအနည်းဆုံးတစ်လောက်တစ်ခေါက်လောက်ကျွန်တော်ပြန်ပြအောင်ပြန်တယ်တစ်ခါလေးနှစ်ခေါက်လောက်ပြန်တယ်ပြန်တဲ့အခါမှာလည်းပမာဏလူတွေနဲ့စကားပြောပြအောင်ကြိုးစားတယ်ရှင်းနေတဲ့ဟာကိုခေါက်လောက်ဟာလောက်ကြားရတာပေါ့ခဏအကြောင်းအရာတစ်ခုကိုကြားလို့ရှင်ဒါကိုဘယ်လိုမျိုးပြန်ပြီးတော့ပြန်ပြောရမလဲဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရှားတယ်လေမတွေ့ရင်ကျွန်တော်မပြော
ဟုတ်ကဲ့ခင်ဗျာဟိုဥအောင်နိုင်ဦးနေနေရောပေါ့လေဒီလိုမျိုးဒီပညာရှင်တွေဟာဘောင်ကျော်တယ်၊ကျွမ်းကျင်သူတွေဟာဘောင်ကျော်တယ်၊ကျွမ်းကျင်သူပြည်ပြည်မှတ်ချက်ပေးုံနဲ့မရဘဲနဲ့ဒီနိုင်ငံရေးအခင်းကျင်းတွေကိုဝင်ရောက်ပြီးတော့ကစားတဲ့အထိဘောင်ကျော်တယ်ဆိုတဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့ဘာများပြောချင်ပါလဲခင်ဗျာ
။ကျွန်တော်တို့ကိုနိုင်ငံရေးကိစ္စတွေပြောတဲ့အခါမှာတော့ဗျာပြင်းပြင်းထန်ထန်လေးပြောရင်ပြောမယ်၊ကြိုးရတင်းတင်းလေးပြောရင်ပြောမယ်၊တေချာဝေဖန်ပြီးပြောနိုင်တာလည်းရှိမယ်၊တေချာမွေးပန်းလိုက်နိုင်တာလည်းရှိမယ်။အချို့သတင်းချက်လက်ပေါ်မှာအလားအနည်းလို့ကိုယ့်ဘက်ကဒီကြာမွေးပန်လိုက်နိုင်တာတွေလည်းရှိနိုင်ပါတယ်ဒါပေမဲ့အခြေခံကဘာလဲဆိုတော့ကျွန်တော်တို့လူတွေကပြောဆိုဝေဖန်မှုတွေမှာသူတို့ဘက်ကမလိုက်ဘူးဆိုလို့ရှိရင်ဝေဖန်ပြောဆိုတာမျိုးတွေရှိတယ်ဟလားဘာဖြစ်လို့ပြောရတယ်လဲသူ့မှာမင်းတိတ်ရှိသလားစသဖြင့်သူ့မှာဘယ်သူကပြောရေးဆိုခွင့်ပေးထားတယ်လဲဆိုပြီးတော့ပြောတယ်အဲ့တော့ဗမာပြည်ကိစ္စနဲ့ပတ်သက်လို့နိုင်ငံရေးကိစ္စနဲ့ပတ်သက်လို့ကတော့လူတိုင်းမှာပြောရေးဆိုခွင့်ရှိတယ်ကျွန်တော်အနေနဲ့ကNLD ပါတီဝင်လည်းမဟုတ်ဘူးဘယ်ပါတီဝင်မှမဟုတ်တော့အဲ့ဒီပါတီကလည်းကျွန်တော်ကိုဘယ်ပါတီကမှလည်းကျွန်တော်ကိုမပြောပါနဲ့လို့တောင်းပေးထားလို့လည်းမရဘူးတောင်းလည်းပေးမထားနိုင်ဘူးကျွန်တော်ကဒီလိုတောင်းမျိုးကိုလည်းမယူဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်အနေနဲ့ကျွန်တော်ဟာမြန်မာနိုင်ငံသားတစ်ယောက်ဖြစ်နေသေးတယ်ဆိုတဲ့အခါကျတော့ကျွန်တော်မှဒီလိုကိစ္စတွေကိုလည်းသုံးသပ်ဝေဖန်ပိုင်ခွင့်ရှိတယ်ပြောခွင့်ရှိတယ်ဆိုတဲ့ဟာမျိုးတွေရာလည်းဒါဟာအဖွဲ့အစည်းတစ်ခုနဲ့ဆိုင်တဲ့ကိစ္စမဟုတ်ဘူးနိုင်ငံသားတစ်ယောက်ရဲ့အခွင့်အရေးဖြစ်တယ်ပြောတင်ပြောတိုက်တဲ့ဟာမျိုးတွေကိုတော့လာပြောရမှာဖြစ်တယ်အဲ့လိုနေထားမျိုးမှာတော့ခုနကတုန်းက policy ကိုလွန်တယ်လို့ policy ကိုကြော်တယ်ဆိုလို့ရှိရင်နည်းနည်းချင်းချင်းမြောင်မြောင်ရှိတဲ့ယူဆများဖြစ်နေမလားလို့ဆက်လာမိပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာဥရောပနိုင်ငံခင်ဗျာဟုတ်ပါတယ်ဒီလိုမျိုးပေါ့လေမူဝါဒဘောင်ကိုကြော်ရဲဆက်ကိစ္စမျိုးနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံရှင်းတော့တော့ဟုတ်ပါတယ်တစ်ဖက်ကတော့ဒီကိုဟာလားနိုင်ငံသားတယောက်အနေနဲ့တာဝန်ခံပြီးပြောတယ်ဆိုပေမဲ့ကိုပြောတဲ့ဒီမှတ်ချက်နဲ့ပတ်သက်ပြီးတော့တာဝန်ခံမှုရှိရမယ်လို့လည်းပြောဆိုတာရှိပါတယ်ဥပမာဆိုတော့ဥအောင်နိုင်ဦးအနေနဲ့မြမအရေးလုံခြုံရေးကောင်စီတင်တဲ့ကိစ္စဟာဖြစ်လာမှာမဟုတ်ဘူးလို့လာမှတ်ချက်ပေးခဲ့ဘူးတယ်ဟာလားဒီဗိုလ်ချုပ်ကြီးမောင်အေးကိုလာဇောင်းပေးပြီးလှုပ်တင်တယ်လို့အတိုက်ခံတွေကိုအကြံပေးခဲ့ဘူးတယ်ဒါမျိုးတွေဟာလက်တွေ့မှာထင်လို့မဖြစ်လာတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေပေါ်မှာကောပညာရှင်တယောက်အနေနဲ့ကျွမ်းကျင်သူတယောက်အနေနဲ့တာဝန်ခံမှုရှိတယ်မလားခင်ဗျာ
ဒီလိုရှိတယ်ခင်ဗျာကျွန်တော်တို့နိုင်ငံမှာကနိုင်ငံရေးရှေ့မတိုးနောက်မဆိုးဖြစ်နေတယ်ဒီလိုရှေ့မတိုးနောက်မဆိုးဖြစ်နေတဲ့အနေအထားကအခုဆိုလို့ရှိရင်နှစ်ပေါင်းတော်တော်ကြီးကိုကြာနေပြီခင်ဗျအဲ့တော့အတိုက်ခံရာစုတွေကလည်းအထူးသဖြင့်တော့ NLD ကလည်းနိုင်ငံရေးကိုအပြောင်းလဲဖြစ်အောင်မလုပ်နိုင်ဘူးဗမာပြည်တဲကနိုင်ငံရေးရကျွမ်းကျင်သူရှိတဲ့သူတွေနဲ့စကားပြောကြည့်မယ်ဆိုလို့ရှိရင် NLD ဟာအခုချိန်မှာဘာမှမလုပ်နိုင်တော့ဘူးဆိုတဲ့အနေအထားပြောရှိတယ်အဲ့တော့တခြားအဖွဲ့အစည်းတွေကလည်းဒါဟာဥမာဘုံမင်းကိုနိုင်လို့ဟလာမလွတ်ခင်ပေါ့နော်အခုပြန်အပမခံခင်တခြားမျိုးတွေမှာဆိုလို့ရှိရင်ဥတီယာမဲ့လို့ဖြစ်နေတဲ့ပုံစံမျိုးတွေမြင်ရတယ်ဆွေးနွေးနေတာလည်းကြားရတယ်အဲ့လိုအနေအထားမျိုးမှာနိုင်ငံရေးရဖြစ်ပေါ်နိုင်တဲ့ထွက်ပေါက်လမ်းပေါက်ဒါမျိုးတွေကိုကျွန်တော်တို့အနေနဲ့ကအကြံပေးတာပဲဗျအဲ့တော့ဒီလိုဟာမျိုးမှာဟလာဗိုလ်ချုပ်ကြီးတန်းရှိဗိုလ်ချုပ်ကြီးမောင်ကြီးကိုကျွန်တော်တို့အနေနဲ့အားကိုးတင်တယ်လို့ပြောချင်လဲပြောမှာပဲခင်ဗျဒီလိုအိုင်ဒီယာတွေအကြံဉာဏ်တွေဟာကျွန်တော်တို့အနေနဲ့လိုက်လို့ရတဲ့ကိစ္စတွေမဟုတ်ခင်ဗျကျွန်တော်တို့အမြင်ကတော့ကျွန်တော်တို့မှရှိတဲ့အကြံဉာဏ်ကျွန်တော်တို့မြင်တဲ့အကြံဉာဏ်တွေကိုပြင်ပြတဲ့သဘောပဲခင်ဗျ။ဒါမျိုးတွေကိုနိုင်ငံရေးအင်အားစုတွေကစဉ်းစားရမယ်အကြံထုတ်ရမယ်ဒီပေါ်မှာအကြံဉာဏ်တွေကိုတည်တည်အကောင့်တွေဖော်ဖို့စဉ်းစားရမယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ဟိုဦးတောင်းမင်းထွန်းခင်ဗျဒီပေါ့လေမီဒီယာတွေကျွမ်းကျင်သူတွေနဲ့မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ပေါ့လေဦးတောင်းလန်ထွန်းကအစပိုင်းကပြောရတဲ့ကိစ္စတွေတမိချုံကုန်ကြည့်မယ်ဆိုရင်အားအနေချက်တွေရှိတာမှန်ပေမဲ့ ये बंवा आप चीनो अम्याजी टोटल आ रहे अम्याबी दूर काउंट जोड़ रहे अम्याजी लो पे लाने ने लो दूसरा लो सुवारे ठाणे पता बिरो बोली ना सो मच्छर कूप इवास हुए उतना ठंड बांगे प्याज मार दिल खन्या
मीडिया रे इन्हीं ले आ रहे साउंड यार कूप बोला अभी से लोची मीडिया मालो मीरे सानु नीरे सामान वो चिनोरु ये जर्नलिस्ट ये कोबाइन साइंटिस्ट ไอ้เนาะကျွန်တော်တို့အနေနဲ့စက်နိုင်တဲ့မြန်ကျွမ်းကျင်သူတွေစေတနာစမ်းသပ်တဲ့ကြိုးကြောင်းစီလို့ဆိုတော့ပြောပြနိုင်တဲ့ရှင်းပြနိုင်တဲ့ဒီလိုရှားရပါပဲမိကြမြန်ကြရပါပဲအဲဒီနေရာမှာကျွန်တော်တို့အနေနဲ့အဓိကထားပြီးရှောင်းနေပြီးအချက်ကတော့ဒီမီဒီယာတွေကိုအသုံးချပြီးကိုယ့်ရဲ့နိုင်ငံရေးရည်မှန်ချက်ကိုယ့်ရဲ့ဘူဝါဒရေးရာတွေကိုကြော်ညာလာမယ်အသုံးပြုလာမယ်ဆိုလို့ရှိရင်ဟောဒီလူ ဲ့အပါဝင်မပြေဘူးလို့ပဲကျွန်တော်တို့ပြောရမှာလေ
ဟုတ်ကဲ့ပါခင်ဗျာဦးတောင်းနေခင်ဗျာကျေးဇူးတင်ပါတယ်အခုတော့ကျွန်တော်အချိန်နဲ့အတော်ရတော့ပြီမို့ကျွန်တော်ရဲ့စကားပိုင်းကိုဒီမှာပဲအဆုံးသတ်ပါမယ်ဒီကျွန်တော်တို့အခုထိဆွေးနွေးခဲ့တဲ့များကိုပြန်ပြီးတုံ့တက်မယ်ဆိုရင်တော့ဒီဗန်လိုက်မှုရှိပြီးတော့နိုင်ငံရေးအရောင်တင်ပေးတဲ့ဆွေးနွေးမှုမျိုးတွေတုံ့တက်မှုမျိုးတွေထုတ်လွှင့်မှုမျိုးတွေထပ်ဆောင်လို့ရှိရင်ဒီအချက်လက်ပေါ်မှာအခြေခံပြီးတော့တုံ့တက်မှုမျိုးတွေဝေဖန်မှုမျိုးတွေအကြံပေးမှုမျိုးတွေဟာတော့ဖြင့်မီဒီယာတွေမှာဆက်ပြီးကြားနေရအောင်မှာပဲမီဒီယာတွေကနေပြီးတော့လှန်နှိုင်းချင်းချင်းနဲ့ပြောနိုင်တဲ့ကျွမ်းကျင်သူတွေပညာရှင်တွေကိုလည်းမင်းမြတ်နေရအောင်မှာပဲဒါဟာတော့ဖြင့်ဒီမိုကရေစီနိုင်ငံတွေမှာလည်းတွေ့နေရတဲ့ကိစ္စဖြစ်တော့ကြောင့်မို့ဒါကိုရင်ပါအောင်လို့ဒါကိုနားလည်အောင်လို့အားလုံးဝမ်းပြီးတော့စ조사တင်ကြတယ်နောက်ပြီးတော့ဒီကိစ္စတွေမှာပါဝင်တဲ့လူတွေအကုန်လုံးနေနဲ့လည်းတာဝန်သိသိနဲ့လှုပ်တင်ကြရဲဆိုတဲ့စကားနဲ့ပဲကျွန်တော်ဒီစကားပိုင်းကိုညီကုန်းချုပ်ချင်ပါတယ်ဒီစကားပိုင်းမှာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာကျော်ရင်လှိုင်ကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်နောက်ပြီးတော့ဒီ VOA American အသံဌာနမှဦးတောင်းလင်ထုံးကိုလည်းကျေးဇူးတင်ပါတယ်ထိုင်းမှာနေဆက်ခြေဆိုင်ညီမအေးလေးလာသူဦးအောင်နိုင်ဦးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာတော်တော်ရှင်မှာပြည်သူများလေးကိုရောစိတ်ပါဆက်မြေတာရရှိကြပါစေခင်ဗျာ